မြန်မာစစ်ကောင်စီနိုင်ငံသားရေးဝင်ကြီးတက်ရောက်ခွင့်မရပေမဲ့မြန်မာအရေးကိစ္စကိုဒီဆွေးနွေးပွဲမှာဆွေးနွေးကြလိမ့်မယ်လို့မြန်မာအရေးတုံ့သက်သူတွေကယူဆပါတယ်။အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲရဲ့တက်ရောက်နိုင်ခြင်းနဲ့ပတ်သက်လို့မေးမြန်းစုံစမ်းထားတာကိုရန်ကုန်ကသတင်းပေးပို့ထားပါတယ်။မတ်အင်ဂျင်နိုင်ပြောပြပေးပါမရှင်။
အခုမေလ12ရက်နဲ့13ရက်မှာကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းဆက်ရနာသိမ်းခံထားတဲ့မြန်မာပြည်အခြေအနေဟာဆွေးနွေးမယ့်အကြောင်းအရာတစ်ခုတော့ဖြစ်လာမှာပါမြန်မာရေးနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်5ချက်အကောင့်ထဲပေါ်ကြိုးပမ်းနေမှုကိုအမေရိကန်ပြည်ထောင်စုကသဘောတူထောက်ခံထားတယ်လို့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိစေဖို့ကိုလည်းအမေရိကန်ပြည်ထောင်စုကိုယ်တိုင်ကတွန်းအားပေးနေတာပါအာဆီယံရဲ့ဘုံသဘောတူညီချက်5ရပ်ကိုစစ်ကောင်စီဘက်ကအကောင့်ထဲပေါ်ဖို့ပြက်ကွက်နေပြီးမြန်မာပြည်သူတွေအပေါ်မှာဆက်လက်ဖိနှိပ်အကြမ်းဖက်မှုတွေဆက်လုပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူကမေလ10ရက်နေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်မြန်မာရေးတုံ့သက်သူဒေါက်တာခင်ဇော်ဝင်းကတော့အခုထိပ်သီးဆွေးနွေးပွဲရလဒ်နောက်ပိုင်းမှာအပြောင်းအလဲရှိလာမယ်လို့မျှော်လင့်ကြောင်းသူကပြောပါတယ
်ကြည့်ရတော့တော်လေးတော့ဒီခါတော့ချိန်ရောက်သူရေးယူလို့မရဘူးနော်ဟိုတိုးတဲ့ပြောင်းလဲမှုတွေရတယ်ပြီးခဲ့တဲ့နှစ်လတုန်းကအဲ့မှာဖြစ်ခဲ့တယ်လေရှိရလေနော်အဲ့အာဆီယံတစ်ဖက်တည်းလုံးနေလို့တော့အာဆီယံကကျွန်တော်ဆန်သူများရတာဝေဖန်တာကျွန်တော်ကတော့အာဆီယံကဟိုလုတ်လုတ်တဲ့ဓာတ်လေးလုတ်တယ်လို့ထင်ပါတယ်ဒါပေမဲ့ဒီကကိမစားဘူးလေဒီကကိမစားဘူးအခုက US ကပြောင်းလာပြီဆိုလို့ရှိရင်သူတို့ဟိုငယ်ငယ်ကြောခဲ့ပြီလေသူတို့ဘက်ကလည်းဟိုအာဆီယံနဲ့ US ဘက်ကလည်းပါတီရောက်သူတင်လဲဆိုတော့ဆွေးနွေးလိမ့်မယ်ဆွေးနွေးပြီးရလာကြလဲဖြစ်ရတဲ့နေရာနဲ့သူတို့တိုင်တွေ့ရလိမ့်မယ်ကျွန်တော်အဲ့လိုဆင်ပါတယ်ဒါပေါ့ပေါ့ဒီမဟုတ်တော့ဘူးဗျာအဲ့လိုပြောချင်ပါတယ်နော
်ဒါပေမဲ့လည်းအာဆီယံဗရင်းကြီးအရာကန့်သက်ချက်တွေနဲ့အာဆီယံနိုင်ငံတွေရဲ့သဘောတဘာဝအရာအာဆီယံရဲ့မြမအရေးဖြည့်ရှင်းဖို့ကြိုးပမ်းမှုဟာထိရောက်မယ်လို့မယူဆသူတွေလည်းရှိပါတယ်နိုင်ငံရေးလေလာသူဦးရဲထွန်းကတော့ဒီထိပ်သီးဆွေးနွေးပွဲကနေမြန်မာအတွက်အားရချေနှက်စရာရလက်ထွက်လာဖို့မမျှော်မှန်းဘူးလို့ဆိုပါတယ
်။အဲဒီလိုပါပဲသိပြီးတော့တတိယရောက်တော့မဖြစ်နိုင်ဘူးပေါ့နော်။ပြင်အေရှားရဲ့ပြင်ကိုနိုင်ကုန်လိုက်တာလေမြန်မာနဲ့ပတ်သက်ရင်သဘောထားကဟိုတနေ့အတင်းဝင်နိုင်ငံတွေအတွင်းမှာသဘောထားကတိတ်ပြီးတော့မမြင်ဘူးပေါ့နော်။အဲဒီမလေးရှားတို့အင်ဒိုနီးရှားတို့စင်ကာပူတို့အဲ့နိုင်ငံတွေကလည်းအင်းအပြင်းထန်တဲ့ဘောရှိတာပဲလာအိုတို့ဗီယက်နမ်တို့နော်ဟိုကမ္ဘောဒီးယားတို့အဲ့နိုင်ငံတွေကတော့နည်းနည်းပြော့တာပေါ့ဆိုတော့သူရဲ့ဒီအသင်းကအဆုံးပြတ်ချက်တစ်ခုချမယ်ဆိုရင်အားလုံးသဘောတူတဲ့နေမှာချနိုင်တာဆိုတော့သိပြီးတော့ဒီသူတို့ရဲ့အခုတိဆုံချင်းမျိုးကတော့သိပြီးတိတိယောက်ယောက်တော့ဖြစ်နေလို့တော့မဖြစ်ဘူ
းမြမအရေးအာဆီယံဘုံသဘောတူညီချက်5ချက်ပါလူသားချင်းစာနာကူညီမှုအကူအညီပေးရေးမှာစစ်ကောင်စီအပြင် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုပါထိဆက်သွားဖို့လိုတယ်လို့မလေးရှားနိုင်ငံဘက်ကပြောထားတာပါအခုထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာလဲအမေရိကန်အစိုးရအရာရှိတွေကိုရောအာဆီယံနိုင်ငံတချို့ကတန်တမန်တွေကပါ NUG တာဝန်ရှိသူတချို့ကိုတွေ့ဆုံတာတွေရှိခဲ့ပါတယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးအသင်းအထွေထွေအတွေ့အကြုံမှုဒေါက်တာနန္ဒာလှမြင့်ကတော့တည်ဆဲဆိုးရနဲ့နီနီကက်ကက်ဆက်ဆံဆောင်ရွက်တာကပိုပြီးထိထိရောက်ရောက်ရှိမယ်လို့သူမြင်ကို VOA ကိုပြောပါတယ
်ဖြစ်ပေါ်လာတဲ့အခြေအနေကိုနားလည်ပြီးတော့လက်တွဲပူးပေါင်းဆောင်ရွက်တာကကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့ပြည်သူတွေအတွက်ပိုပြီးတော့ထိရောက်မှုဖြစ်နိုင်မယ်လို့မြင်တယ်နိုင်ငံသားတန်ဝိုင်းအနေနဲ့ကမြန်မာနိုင်ငံမှာလက်ရှိတည်ဆဲအဆိုးရနဲ့ဆွေးနွေးမှုကလည်းပိုပြီးထိရောက်မှုရှိမှာပေါ့ဒီကဆိုဆက်ဆံမှုနဲ့နားလည်မှုရှိရှိနဲ့မဆက်ဆံမဲနဲ့တရားမှုဖွဲ့စည်းထားတဲ့ဖွဲ့စည်းမှုပြညာထားတဲ့သူ့အကိုဒါအတိမပြုခြင်းကခုနကနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းအပေါ်မှာပြန်ရှောင်းမဲ့အရေးအတွက်ကိုအထောက်အကူဖြစ်မဲ့စာဒါပို့ပြီးတော့ခက်ခဲဖြစ်နေတယ်လို့ကျွန်တော်ကမြင်တာပေါ့နော်ဟိုမိမိလူချင်းနဲ့အစိုးရတည်းရဲ့ဟိုမဖြစ်မချင်းဖြစ်အောင်ဖြေအပ်ပေးဆောင်ရမယ်ဆိုတာမျိုးကတော့လက်တွေ့နဲ့တော့မနည်းတဲ့ဘူးပေါ့လေကျွန်တော်တို့ကဒီလိုပဲမြင်တယ်ကျွန်တော်တို့နိုင်ငံနဲ့နိုင်ငံသားတွေအတွက်တော့အကျိုးရှိတဲ့လုပ်ရမဟုတ်ဘူးပို့ပြီးတော့စိုးရွားစေတယ်ပို့ပြီးတော့ခက်ခဲဖြစ်စေမဲ့လမ်းကြောင်းမျိုးကိုနိုင်ငံတကာကမရွေးချယ်တင်ဘူးလို့ပဲကျွန်တော်ပြောချင်တယ်ခင်ဗျ
မြမရေးတွေမှာတက်ကြွလှုပ်ရှားစွာပါဝင်နေတဲ့မတ်တင်စာရွှင်းလက်ကြီးကတော့ဒီဆွေးနွေးမှုကထွက်လာမဲ့ရလဒ်တွေဟာမြန်မာနိုင်ငံအတွက်ထိရောက်စေဖို့မျှော်လင့်နေတာပါ ဒါပေမဲ့လည်းအာဆီယံကလက်တွေ့ဆောင်ရွက်နေတာတွေကအလန့်ဝင်းနေသေးတယ်လို့သူကအခုလို VOE ကိုပြောပါတယ
်။ဒီလာမဲ့အာဆီယံဆမ်မစ်မှာဒီစစ်ကောင်စီဘက်ကဒီကိုယ်စားလှယ်တွေကိုမဖိတ်ဘူးဆိုရယ်အမေရိကန်ဆုံးဖြတ်ချက်ကိုကျွန်တော်တို့ကြိုဆိုရယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းအမေရိကန်ကဒီ NUG အစိုးရနဲ့ပြည်သူ့အစိုးရဟိုကိုယ်စားလှယ်တွေတော့ဒီတော်လှန်ရေးအင်အားစုတွေဘက်ကလည်းဖိတ်ကြားမှုမရှိဘူးဆိုတာလည်းကျွန်တော်တို့သတိပြုဖို့လိုပါတယ်ဆိုတော့ဒီအာဆီယံအရေးဆွေးနွေးဖို့เนาะမြန်မာနိုင်ငံအရေးကိုဆွေးနွေးဖို့ဆိုကျွန်တော်တို့အများကြီးညှော်လင့်ချက်ရှိရယ်ဆိုပေမဲ့တစ်ချိန်တည်းမှာဒီအမေရိကန်ပါဝင်ကမ္ဘာနိုင်ငံအသီးအသီးကဒီမြန်မာအရေးကိုဖြည့်ရှင်းဖို့ဆိုရင်အာဆီယံကိုဥထိပ်ထားနေတာကိုကျွန်တော်တို့မြင်ရတယ်ဒါကလွဲမားတဲ့အယူအဆလို့မြင်ပါတယ်အာဆီယံဒီဘယ်တော့မှမြန်မာဒီမိုကရေစီအရေးနဲ့မရက်တည်ခဲ့ပါဘူးဆိုတော့ဟိုကျွန်တော်တို့ ਨੇ အိနီဂျန်ဒီအိနီဂျန်ဒေတာတွင်ဟိုအစုအဖွဲ့ဖြစ်ခြင်းဖြစ်ပါလိမ့်မယ်ဒါပေမဲ့မြန်မာအရေးကိုဖြည့်ရှင်းဖို့အာဆီယံကိုအကူအညီတောင်းတယ်အာဆီယံရဲ့ဒီဆုံးဖြတ်ချက်နောက်ကိုပဲလိုက်မယ်ဆိုတာဒီဒါစစ်မှန်တဲ့အဖြစ်ကိုဥမတည်ဘူးလို့ကျွန်တော်တို့ယူဆပါတယ်
အမေရိကန်နိုင်ငံဘက်ကတော့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်အမေရိကန်နဲ့အာဆီယံပူးပေါင်းဆောင်ရွက်မှုကအဓိကကြတယ်လို့ပြောပါရယ်မြန်မာအရေးဟာလာမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာဆွေးနွေးစရာအကြောင်းအရာတစ်ခုဖြစ်တေချာပေါက်ရှိမယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကပြောပါရယ်ရှင်